ဒီနေ့ပြီးတော့လွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံရတဲ့နိုင်ငံခြားသတင်းတောက်နှုတ်ဦးမြန်မာနိုင်ငံသားသတင်းတောက်တဦးနဲ့ရင်မောင်းတို့ကိုလေးချောင်းပြန်တမ်းမှုဆန်ရဲဥပဒေနဲ့ဒီကနေ့မှထောင်ဒဏ်လချမှတ်လိုက်ပါတယ်အရင်ကသူတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့ဒီကနေ့တရားရုံးမှာလေချောင်းပြန်တမ်းမှုဆန်ရဥပဒေနဲ့ထပ်တိုးတရားစွဲပြီးအရေးယူခဲ့တာဖြစ်ပါတယ်တွင်းကုံထုတ်ကုံအမှုအတွက်နောက်ထပ်ရုံးချင်းမတိုင်ခင်အမခန့်လည်းမရရှိခဲ့ပါဘူးဒီအကြောင်းကို VA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်အော်တိုဘား28ရက်မနက်ပိုင်းကနေပြီးတော့လွတ်တော်အဆောက်အဦမှာဝေထင်း drone လွတ်တင်ရိုက်ကူးကိုပြင်ဆင်နေတဲ့တူရကီနိုင်ငံခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကောင်နိုင်ဆိုးနဲ့ရင်မောင်းတို့ကိုဒီကနေ့နေပြီးတော့ဇမူသတိမြို့နယ်တရားရုံးမှာရုံးထုတ်ပြီးထောင်နဲ့နှစ်လားစီချမှတ်လိုက်ပါတယ်သူတို့ကိုပထမဆွဲဆိုထားတဲ့အမှုနဲ့မဟုတ်ဘဲနောက်ထပ်အမှုတစ်ခုဖြစ်တဲ့လေကြောင်းပြန်တမ်းမှုဆိုင်ရာအုပ်ရည်နဲ့ထောင်နဲ့နှစ်လားချမှတ်လိုက်တယ်လို့အမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စွေကပြောပါတယ
်အမိန့်ချရတယ်ပြောမယ်ဆိုလို့ကျွန်တော်လေကြောင်းပြန်တမ်းမှုအုပ်ရည်ဆို1934ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေပါရပ်တည်ရလည်းရှင်းပြပါတယ်သူတို့ခွင့်ပြုချက်မရှိတဲ့နယ်ကောင်းနေတဲ့မှာပြန်သွားနိုင်တဲ့အရာတစ်ခုကိုဖြစ်တင်ပြီးတော့ပြန်သွားမှုကျူးစားရည်ဆိုပြနေပါပြီဆက်ကဲမှုကြိုးစားရတဲ့ပြင်ပေါ့ဗျာခုကြည့်ရမယ်ပို့ရင်ပြန်တာဆမန်တိုင်းရယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတယ်ပေါ့ဗျာအဲ့ဒီပြဋ္ဌာန်းချက်က3လအထိချောင်းသာဖြစ်ပြီးငွေတန်းဖြစ်ပြီးတန်ပြန်လည်းဖြစ်ပြီးဆမန်တိုင်းရယ်ဆိုတဲ့ပြဋ္ဌာန်းချက်ပဲအဲ့တော့အဲ့ဒီပုံမှန်နဲ့အဲ့ဒီမှာသူတို့ချောင်းနဲ့နှစ်လအချပါ
တရားလွတ်တော်ရှင်းနေခုမောင်ဆွေအားမြန်မာနိုင်ငံသားနှစ်ယောက်ပြင်စင်ကာပူလူမျိုးသတင်းတောက်လူဟိုမန်တို့အတွက်အမှုလိုက်ပေးနေတာဖြစ်ပါတယ်စင်ကာပူနဲ့မလေးရှားသတင်းတောက်တွေအတွက်သက်ဆိုင်ရာတန်ယုံတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်သူတို့အားလုံးကိုပထမဖမ်းဆီးခဲ့စဉ်ကတွင်းကိုထုတ်ကုန်ပုံမှန်ရှင်းနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီမှုကိုတော့နောက်တစ်ပတ်နိုဝင်ဘာ16ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ဒီကြားထဲသူတို့အားလုံးအတွက်အာမခံလျှောက်ထားခဲ့ပေမဲ့အာမခံပယ်ချခံခဲ့ရပါတယ်။အော်တိုဘာ29ရက်နေ့မှာစတင်ဖမ်းဆီးခံခဲ့ရတဲ့နှစ်ပတ်ကျော်ကာလအတွင်းမိသားစုနဲ့လည်းတီးတန့်တွေ့ဆုံခွင့်မရခဲ့ပါဘူး။ဒီကနေ့တရားရုံးထုတ်စဉ်တရားရုံးချုပ်မှသာမိသားစုအနေနဲ့တွေ့ခွင့်ရခဲ့ပါတယ်။ဒီကနေ့ထောင်ဒဏ်ချလိုက်တာနဲ့ပတ်သက်လို့ကောင်းနိုင်စိုးမိသားစုကိုစားလိုက်ပါဆောင်ရွက်ပေးသူကိုရဲထုကအခုလိုပြောပါတယ်။
ဟိုကျွန်တော်တို့ကဒါမမြုံမန်းတာကိုရှင်းနေလဲမသိတာဘူးရုံရောက်တော့မှဒီ aerodrome agent ဆွဲတယ်ပေါ့နော်ဒါနဲ့ချလိုက်တယ်ဆိုတော့ကျွန်တော်တို့ကဘာမှပြောပိုင်မှာမရှိဘူးတရားဥပဒေနဲ့ပတ်သက်ပြီးတော့ဟိုတရားသူကြီးဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ကလက်ခံရမှာပဲလိုက်နာရမှာအဲ့ပုံစံဖြစ်နေတာပေါ့နော်ဒီနေ့ဒီပါနေတဲ့ဟိုမိသားစုနဲ့တွေ့ခွင့်ရတယ်ဆိုတော့အလင်းမှာ CEO ချထားတယ်ကြာကျွန်တော်တရားရုံးအချုပ်မှာအပြင်နဲ့အတွင်းနဲ့တွေ့တာအဲ့ပုံစံတွေ့လို့ရတာ
နေပြည်တော်လွတ်တော်ဆောက်အနီးမှာ waiting drone ရင်နဲ့ရုပ်ပုံတွေရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်လေကြောင်းပြတ်တမ်းမှုဆိုင်ရာအုပ်ဥပဒေနဲ့ထောင်နှံချမှတ်လိုက်မှုပေါ်သတင်းမီဒီယာကောင်စီကကိုမြင့်ကျော်ကလည်းအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်တော့ထောင်နှံမချသင့်ဘူးလို့ထင်တယ်။ဒီကိစ္စမျိုးကသတင်းမီဒီယာတွေဒီလွတ်တော်လိုနေရာမှာဘယ်လိုဓာတ်ပုံရိုက်လို့ရတယ်ဘယ်လိုရိုက်လို့မရအောင်ဆိုတဲ့ဟာမျိုးကိုစူးတင်တီးပေးထားတဲ့ဟာမျိုးမရှိသေးတော့ဒီကိစ္စတကယ်တော့ဟုတ်တယ်ငွေနောက်ချိုင်းတော့မပြောလို့ပေါ့နော်ဒီလိုဦးလိုထောင်နှံချတာတော့ဖြစ်တယ်မတရားဘူးလို့တော့ကျွန်တော်မြင်တယ်နောက်ပုံမှန်တစ်ခုကလည်းဟိုတွင်းကုန်တော့ပုံမှန်တစ်ခုလည်းကျန်သေးတယ်ဆိုတော့အဲ့ဒါလည်းတကယ်တော့မဖြစ်တဲ့ပုံမှန်ပ
ါဆက်လက်ဆွဲဆိုခံရတဲ့တွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိမှအပြစ်ရှိရင်တော့ထောင်နှံ၃နှစ်ဖြစ်စေငွေဒဏ်ဖြစ်စေချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ